မကြာခင်သေးတုန်းကလူပေါင်း35ယောက်ထက်မနည်းသေဆုံးခဲ့ရတဲ့ကြားပြင်းနဲ့အပါအဝင်မြန်မာနိုင်ငံတလွားကရက်ဆက်ချမ်းကျုပ်တဲ့လောရတဲ့အတွက်တာဝန်ရှိတဲ့စစ်တပ်ကိုလက်နက်တင်ပို့မှုတွေတားမြစ်ပိတ်ပင်ဖို့အမေရိကန်ကထပ်မံတိုက်တွန်းလိုက်ပါတယ်။နိုင်ငံတကာပရာဟီတာအဖွဲ့တစ်ခုဖြစ်တဲ့ Save the Children အဖွဲ့ကဒေသခံဝင်တန်းနှစ်ဦးနဲ့အမျိုးသမီးတွေကလေးတွေအပါအဝင်ကြားပြင်းနဲ့မှာခရစ်မတ်အကျုံတွေကလူအစုလိုက်အပြုံလိုက်တပ်ဖြတ်ခံရမှုအပေါ်ပြစ်တင်ရှုံ့ချကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကအင်္ဂါနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါရဲအပြစ်မဲ့ပြည်သူတွေနဲ့လူသားချင်းစာနာမှုလုပ်ငန်းလုပ်ကိုင်နေသူတွေကိုပြစ်မှတ်ထားတိုက်ခိုက်နေတာဟာလက်ခံနိုင်စရာအကြောင်းမရှိကြောင်းနဲ့ဒီလောက်ရတဲ့အတွက်စစ်ကောင်းဆောင်တွေတာဝန်ခံမှုရှိအောင်ဆောင်ရွက်ဖို့အရေးတကြီးလုပ်ဖို့လိုအပ်နေတယ်ဆိုတာကိုအခုလိုဖြစ်ရတဲ့မိမောင်းထိုးပြနေတယ်လို့ဝန်ကြီးဘလင်ကင်ကပြောဆိုပါရဲစစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်တဲ့လောက်ရတဲ့ကိုဟန်တားဖို့ဆက်လက်နဲ့ပစ္စည်းနဲ့စစ်တပ်အတွက်အသုံးဝင်မဲ့နည်းပညာတွေကိုတင်ပို့မှုပိတ်ပင်ဖို့ကိုလည်းတိုက်တွန်းခဲ့ပါရဲစစ်ကောင်စီကတော့ဖရူဆိုမြို့နယ်မှာလုံခြုံရေးဆောင်ရွက်နေတဲ့တပ်ဖွဲ့တွေကိုဒေသခံလက်နက်ကိုင်တပ်ဖွဲ့တွေကစတင်တိုက်ခတ်လို့ပြစ်ခတ်ဖမ်းဆီးခဲ့ရကြောင်းသတင်းထုတ်ပြန်ခဲ့ပေမဲ့မိရှို့ထားတဲ့အလောင်းအနေနဲ့ပတ်သက်လို့ပြောဆိုထားခြင်းမရှိပါဘူးအင်္ဂါနေ့ပါပဲကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးလင်ဒါသောမတ်စ်ဂရင်ဖီကလည်းအကူအညီပေးရေးဝန်ထမ်းတွေတည်ဆုံမှုအပါအဝင်မြန်မာနိုင်ငံကရက်ဆက်ကြမ်းကြုတ်မှုတွေကိုဟန်တားဖို့နိုင်ငံတကာအတိုင်းအဝိုင်းကဒီထက်ပိုလှုပ်ဖို့လိုအပ်နေကြောင်းပြောဆိုပါရဲကြားပြည်နယ်ထဲမှာတည်ဆုံခဲ့ရသူတွေနဲ့မိသားစုတွေအတွက်လည်းဝမ်းနည်းတဲ့အကြောင်းကိုအင်္ဂါနေ့မှာ Twitter လူမှုကွန်ရက်ကဖော်ပြခဲ့ပါတယ်